Voice of America in Burmese.
မင်္ဂလာပါရှင် VOA American တာရဲ့2019ခုနှစ်နိုဝင်ဘာလ24ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်။ဟောင်ကောင်မှာတော့ဒီသန္တရရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ပုံချမ်းမင်းကြီး Francis ဟာဒုတိယကမ္ဘာစစ်အတွင်းကအမှုမြုံဘုံကျဲခံခဲ့ရတဲ့ဂျပန်နိုင်ငံက Nagasaki နဲ့ Hiroshima မြို့တွေကိုဒီကနေ့မှာတွားရောက်ခဲ့ပါတယ်။ယူရိုနိုင်ငံတဝမ်းကဆန္ဒပြပွဲတွေကိုလုံခြုံရေးကပြစ်ခတ်တာကြောင့်လူ9ယောက်ထပ်မံနဲ့ထိဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုဆက်ပြီးတော့နားဆင်ကြားရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံရေးလောကမှာသမ္မတရွေးကောက်ပွဲအတွက်ဒေါ်လာတန်းနဲ့ချီပြီးတော့အလှငွေထည့်ဝင်ရင်တန်မတ်ခတ်အပ်တဲ့အလေထားနဲ့ပတ်သက်လို့
Ambassador Sutherland get there. You know, this is not a man who had any qualifications except one. He wrote a check for $1 million.
သမရကိုစလေလောင်ရှင်ပြိုင်ကြသူတွေရဲ့သုံးသက်ပြောကြားချက်တွေနဲ့တူနားဆင်ကြရမှာဖြစ်ပါတယ်။အဲ့ဒီနောက်ချီလီနိုင်ငံရဲ့နိုင်ငံရေးမငြိမ်သက်မှုတွေနဲ့ Iron Man သမဏိလူသားရဲ့ကမ္ဘာစံချိန်တင်လိုက်တဲ့ဒီလေတဲ့ဝဲပြန်မှုတခါထိုင်းမြန်မာလာအိုသုံးနိုင်ငံနယ်စပ်ကဖန်ဆီးရမိတဲ့ဒီမူရစ်စိတ်ကြွဆေးပြားတွေအကြောင်းကိုလည်းသိကြရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရံနိုင်နဲ့မမျှသင်အောင်တို့ကပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာတော့ဒီသန္တရရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်ဟောင်ကောင်ဒေသခံတွေကမဲပေးဖို့အတွက်မဲယုံဒီမှာတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူဟာအလွန်များတာကြောင့်လူဒဏ်အရှိကြီးဖြစ်ခဲ့ပြီးတော့အတော်များများဟာလည်းမဲပေးဖို့အတွက်ကိုတရားရီလောက်ဆောင်ခဲ့ရပါတယ်ဒီခရိုင်ကောင်စီရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကနေရွေးချယ်တင်မြှောက်လိုက်တဲ့သူတွေအနေနဲ့ဥရေပြူနိုင်တဲ့အခွင့်အာဏာတော့ရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာစစ်အုပ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်ဖြစ်တဲ့မဲပေးကြတာဖြစ်ပါတယ်ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စည်ရင်ပေးပြီးတော့မှတ်ပုံတင်ထားတဲ့သူဟာ 4.3%ရှိပြီးတော့အများဆုံးစံချိန်တင်ထားတာဖြစ်ပါတယ်ဟောင်ကောင်အစိုးရရဲ့တရားဝင်စည်းရင်းရတော့မဲပေးတဲ့သူတွေများလွန်းတာကြောင့်ဒီနေ့နေ့လယ်ပိုင်းမှာကလေးကမဲပေးသူအရေအတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲမှာမဲပေးတဲ့သူအရေအတွက်ထက်ကိုပိုပြီးတော့များသွားခဲ့တယ်လို့ဆိုပါတယ်ညနေ3နာရီခွဲမှာတော့မဲပေးတဲ့သူအရေအတွက်ဟာ2တန်းလောက်ထိမဲပေးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်ဒီရွေးကောက်ပွဲမှာမဲပေးတဲ့သူတယောက်ကတော့ဒီဆန္ဒပြပွဲတွေဒီရွေးကောက်ပွဲဟာဆန္ဒပြပွဲတွေဆက်လုပ်နေတာအဖြစ်နဲ့ရှုမြင်ကြောင်းနဲ့လူတော်များများကအပြောင်းအလဲတွေလိုချင်ကြပြီးတော့ဒီရွေးကောက်ပွဲဟာအရေးကြီးတယ်လို့လည်းပြောပါတယ်။ဟောင်ကောင်ရွေးကောက်ပွဲတွေကိုတော့ည9နာရီထိတော့ဆက်ပြီးတော့မဲပေးကြမှာဖြစ်ပါတယ်ခင်ဗျာ။
အာရှတိုက်အတွင်းမှာတပတ်ကြာခရီးစဉ်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဘိုဟန်မင်းကြီး Francis ကဒီကနေ့နာဂါဆာကီမြို့အကစားခွဲမှာကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံတဲ့လူထုစီဝေးပွဲအတွင်းစစ်အတွင်းမှာတားကောင်ဖြစ်ခဲ့ရသူတွေအတွက်ဆုတောင်းမြတ်တာပို့သခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကနျူကလ িয়ার ဘုံးကျဲတာကိုခံခဲ့ရတဲ့ဂျပန်နိုင်ငံနာဂါဆာကီနဲ့ဟီရိုရှိမားမြို့တွေကိုရည်ညွှန်းပြီးတော့နျူကလ িয়ার အသုံးပြုတာကိုပြစ်မှုကျူးလွန်တဲ့လုပ်ရပ်အဖြစ်ဘိုဟန်မင်းကြီးကပြောဆိုလိုက်ပါတယ်။1945ခုနှစ်တုန်းကဟီရိုရှိမားမြို့ကိုအမေရိကန်တို့ကနျူကလ িয়ার ဘုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း13,000သေဆုံးခဲ့ရပြီးနောက်3ရက်အကြာနာဂါဆာကီမြို့ကိုထပ်ပြီးတော့တိုက်ခိုက်တဲ့အတွက်လူပေါင်း9,400သေဆုံးခဲ့ရတာပါနျူကလ িয়ার ဘုံးတံကနေအသက်ရှင်ကျန်ရသူတချို့လည်းဒီစုဝေးပွဲကိုတက်ရောက်ခဲ့ပါတယ်။ပိုယဟန်မင်းကြီး Francis ဟာတနင်္ဂနွေနောင်ပိုင်းမှာဟီရိုရှိမားမြို့ကိုဆက်လက်တွားရောက်ပြီးတော့နျူကလ িয়ার ဘုံးကြောင့်တိတ်ဆုံးခဲ့ရသူတွေအတွက်လွှမ်းသူပန်းခွေချခဲ့ပါတယ်။ကမ္ဘာတဝန်းမှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်လှုပ်ဆောင်ကြဖို့ကိုလည်းပိုယဟန်မင်းကြီးကသူ့ရဲ့လေးရတာဂျပန်ခရီးစဉ်အတွင်းမှာတိုက်တွန်းခဲ့ပါတယ်ရှင်။
ယူရိုနိုင်ငံတောင်ပိုင်းမှာဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နှိမ်နင်းခဲ့တာကြောင့်9ယောက်ထပ်မံထိဆုံးပြီးတော့ဒါဇင်နဲ့ချီတန်ရရသွားတယ်လို့အီရတ်ရဲတပ်ဖွဲ့နဲ့ကျမ်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ယူရိုနိုင်ငံမြို့တော်ဘက်ဒတ်နဲ့တောင်ပိုင်းကမြို့တွေမှာဆန္ဒပြပွဲတွေဟာအခုဆိုရင်သတင်းပတ်နဲ့ချီပြီးတော့ဆက်ဖြစ်နေတာပါ။ဆန္ဒပြတဲ့သူတွေဟာနာဆီရီယာမြို့ကတရားသုံးခုပေါ်မှာစုဝေးခဲ့ကြပြီးတော့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကတကယ်ကြီးစစ်တွေမျက်ရည်ပုံးတွေတုံးပြီးလူစုခွဲခဲ့တာကြောင့်၃ယောက်ထပ်မံတီဆုံးခဲ့ပြီးတော့50ကျော်တန်ရရတယ်လို့ပြောပါရယ်။ဒါပြင်အီရတ်တောင်ပိုင်းကဘာစရာမြူနာကဒီ အဓိကစိတ်ကမ်းမြို့ဖြစ်တဲ့အုံကဆာစိတ်ကမ်းနားမှာလည်းဒီနေ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်နေနေခဲ့တာကြောင့်နောက်ထပ်နှစ်ယောက်တည်ဆုံးပြီးတော့80ကျော်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါရယ်ဒီဆုံးသွားတဲ့သူတွေဟာတနက်ကြီးစံထိမှန်ပြီးတည်ဆုံးခဲ့တာဖြစ်ပြီးတော့အတော်များများကလည်းစိုးရင်ရတဲ့အနေထားမှာရှိတယ်လို့ကျမတွေတာဝန်ရှိသူတွေကပြောပါရယ်ယူရိုနိုင်ငံတော်မှာအရိလိုက်စားမှုတွေအလုပ်လက်မဲ့ပြဿနာတွေနဲ့အများပြည်သူတွေအတွက်ပြီးနေတဲ့ဝန်ဆောင်မှုတွေမှာအားနည်းချက်တွေရှိတာကြောင့်ယူရိုနိုင်ငံတော်ကမြို့တွေမှာဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းပတ်တွေကအီရန်နိုင်ငံဆန္ဒပြပွဲတွေမှာအခကြေးငွေယူပြီးတော့ဆန္ဒပြခဲ့ကြတဲ့ကြေးစားဆန္ဒပြတဲ့လူတွေကိုပြင်းပြင်းထန်ထန်အရေးယူသွားမယ်လို့အီရန်တော်လှန်ရေးဆောင်တပ်တပ်မှုကပြောပါတယ်နိုဝင်ဘာလ15ရက်နေ့ကလောင်စာဆီဆေးတွေကိုအစိုးရကအစမတန်တိုးမြှင့်ခဲ့ပြီးတဲ့နောက်မှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဖြစ်ပေါ်ခဲ့တာပါဆန္ဒပြပွဲနဲ့ဆက်နွယ်နေတဲ့သူ180လောက်ကိုလည်းဖမ်းဆီးထားတယ်လို့ First သတင်းဌာနကတင်းနေခုနေနေ့ကပြောပါတယ်ဒီဆန္ဒပြပွဲတွေမှာဥဆောင်လှုပ်ရှားသူတွေကိုအရေးယူသွားမှာဖြစ်ကြောင်းလည်းအီရန်တော်လှန်ရေးဆောင်တပ်ဒုတိယတပ်မှူးအလီဖာဒါဗီကပြောပါတယ်အင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူစီးရင်တိတိကျကျမသိရပေမဲ့တထောင်ကျော်လောက်ရှိတယ်လို့ကုလသမဂ္ဂလူအခွင့်အရေးရုံးကပြောပါရယ်အာဏာပိုင်တွေကဆန္ဒပြပွဲတွေအတွင်းမှာတည်ဆုံသူ9ယောက်လို့အတည်ပြုပေမဲ့အပြည်ပြည်ဆိုင်ရာ Amnesty အဖွဲ့ကြီးကတော့အီရန်ဆန္ဒပြပွဲတွေကြောင့်လူ100လောက်အသက်ခံခဲ့ရပွဲရှိကြောင်းနဲ့တည်ဆုံသူစုစုပေါင်း200လောက်ရှိနိုင်တယ်လို့ပြောပါရယ်စီးပွားရေးအခြေအတဲနဲ့ရင်ဆိုင်နေရတဲ့အီရန်ပြည်သူတွေဟာလောင်စာဆီဆေးတွေတက်သွားတာကြောင့်ပို့ပြီးတော့ကြက်တဲတဲ့အခြေအနေတွေကိုရင်ဆိုင်ရတဲ့အတွက်မကြေမနက်ဖြစ်နေတာပါအီရန်နဲ့အစိုးရကြားမှာအာဂရီလိုက်စားမှုနဲ့စီမံခန့်ခွဲမှုအပိုင်းညံ့ဖြစ်နေရကြောင်းလဲအီရန်ပြည်သူတွေဟာအစိုးရအပေါ်မှာစိတ်ပြည့်နေကြတာဖြစ်ပါတယ
် View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Britain Conservative Party အနေနဲ့လာမယ့်ထွေထွေရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရဖို့အတွက် Brexit EU ကခွဲထွက်ရေးအစီအစဉ်လေးချိုးချံချွေတာရေးအစီအစဉ်လေးပါတဲ့သူ့ပါတီချင်းချာဇာတ်ရန်ကို Britain ဝန်ကြီးချုပ် Boris Johnson ကဒီတနင်္ဂနွေနေ့မှာချပြလိုက်ပါတယ်။အင်အားနည်းတဲ့အစိုးရအဖွဲ့ကိုဇူလိုင်လတုန်းကလွှဲပြောင်းယူခဲ့ပြီး EU ကနေခွဲထွက်ရေးသဘောတူညီချက်ကျလာဖို့ပါလီမန်ထဲမှာအချိန်မြင့်မလုပ်ဆောင်နိုင်ရတဲ့ကြောင့်လာမယ့်ဒီဇင်ဘာ12ရက်မှာလုပ်မဲ့ရွေးကောက်ပွဲမှာတော့သူ့ပါတီအပြတ်သတ်အနိုင်ရဖို့ဝန်ကြီးချုပ်ဂျွန်ဆန်ကမျှော်လင့်နေတာပါ။ဒီနှစ်ခွဲအတွင်းတတိယအကြိမ်လုပ်မဲ့ဒီရွေးကောက်ပွဲဟာဗြိတိန်နေနဲ့ EU ကခွဲထွက်ရေး Brexit သဘောတူညီချက်ထွက်လာဖို့တခုတည်းသောနည်းလမ်းအဖြစ်ဗြိတိန်ဝန်ကြီးချုပ်ကယူဆထားတာလည်းဖြစ်ပါတယ်။EU ကနေခွဲထွက်ဖို့သတ်မှတ်ရအောက်တိုဘာ31ရက်ကိုဇန်နဝါရီ31ရက်နေ့အထိစိုင်းငံ့ထားလိုက်တဲ့နောက်တော့အခုလိုအစောတည်းရင်ရွေးကောက်ပွဲတွေလုပ်ဖို့သူကြေညာခဲ့တာကိုအတိုက်ခံပါတီတွေကလည်းထောက်ခံခဲ့ပါတယ်။သူတို့ပါတီအနေနဲ့အာဏာပြန်ယူနိုင်မယ်ဆိုရင်တော့ဒီဇင်ဘာ25ရက်နေ့မတိုင်ခင် Brexit သဘောတူညီချက်ကိုပါလီမန်ကိုထပ်မံတင်ပြမဲတောင်းမယ်လို့ Mr. Johnson ကပြောပါတယ်။အခုလာမယ့် Christmas မှာတော့မပြီးမပြတ်နိုင်ဖြစ်နေတဲ့ဒီ Brexit အရှုပ်ဇလန်းကြီးအရှုပ်တော်ပုံကြီးဆုံးသက်နိုင်အောင်သူလှုပ်လို့တယ်ဆိုပြီးတော့လည်းပြောပါတယ်။ဒီနေ့တင်ပြတဲ့ပါတီရွေးကောက်ပွဲချင်းညာစာရန်ဟာ Brexit ကိုအဆုံးသတ်အောင်မလုံမရှားဖြစ်နေရတဲ့တိုင်းပြည်လုံးရှေ့တိုးနိုင်အောင်ဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာခရီးသည်တင်လေယာဉ်တစ်စင်းဒီကနေ့ပြတ်ကျခဲ့တာကြောင့်လူ16ယောက်ထဲမှနေသေဆုံးသွားခဲ့ပါတယ်။ခရီးသည်တင်လေယာဉ်ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ဘက်ကဂိုမာမြို့မှာဒီကနေ့ပြတ်ကျခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလေယာဉ်ဟာဂိုမာမြို့အနီးကလေဆိပ်ကနေစတင်ထွက်ခွာခဲ့ပြီးလူနေရပ်ကွက်ထဲကိုပြတ်ကျခဲ့တာဖြစ်ပါတယ်။ကွန်ဂိုနိုင်ငံကပြည်တွင်းလေကြောင်းကုမ္ပဏီတစ်ခုဖြစ်တဲ့ BCB လေကြောင်းလိုင်းကအဲ့ဒီပြတ်ကျသွားတဲ့လေယာဉ်ပေါ်မှာခရီးသည်16ယောက်နဲ့လေယာဉ်ဝန်ထမ်း2ယောက်ပါဝင်လူကေဆေးအဖွဲ့ကြီးကပြောပါတယ
်ရှေ့အာဖရိကဒေသမှာမိုးကြီးရွာပြီးတော့ရေကြီးမြေပြိုတာတွေဖြစ်တာကြောင့်ကင်ညာနိုင်ငံမှာစနေနေ့ကလူ34ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်နိုင်ငံနောက်ပိုင်းကကြီးရွာ3ယောက်မှာမြေပြိုတာကြောင့်29ဦးတည်ဆုံတယ်လို့လည်းကင်ညာပြည်ထောင်ဝန်ကြီးဖရက်ဒ်မာတီယန်ဂီကပြောပါတယ်နောက်5ယောက်ကတော့ကီတာလီနဲ့လော့ဒဝါမြို့နှမြို့ကြားကမြေနှစ်စင်းမှာရေကြီးတဲ့အချိန်ကြောင့်သူတို့စီးလာတဲ့ကားရေထဲပါသွားပြီးတည်ဆုံသွားတာဖြစ်တယ်လို့ဝက်စ်ဘူကော့ခရိုင်ကော်မရှင်နာမင်းကြီးအပေါ်လိုအခဲလိုကပြောပါတယ်တည်ဆုံသူ12ယောက်ရဲ့ခန္ဓာကိုယ်တွေကိုပြန်ရခဲ့ပြီးတော့အဲ့ဒီထဲက9ဦးဟာကလေးတွေဖြစ်တယ်လို့ဟိုကဲလို့ကပြောပါတယ် နောက်ထပ်ကလေးနှစ်ယောက်ကိုတော့မြေပြိုထားတဲ့အထက်ကနေအသက်ရှင်ရပြန်ဆွဲထုတ်နိုင်ခဲ့ပြီးတော့ဆေးရုံကိုအမြန်ပို့လိုက်တယ်လို့လည်းဆိုပါတယ်နောက်ထပ်အသက်ဆုံးရှုံးမှုပြောင်းတားဆီးဖို့ဆွေးရဌာနအသီးသီးကအရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေကိုလွှတ်ထားတယ်လို့လည်းခင်ဗျာသမရဦးဟူရူခင်ရက်တက်ကပြောပါတယ်ဒါပေမဲ့လမ်းတွေမှာရေချီးပြီးမြစ်တွေလိုဖြစ်ကုန်ပြီးတော့တရားတွေလည်းရေတိုက်ဆက်ခံရတဲ့အတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လည်းအဟန္တာဖြစ်နေပါတယ်ဒီသဘာဝဘေးအန္တရာယ်ရဲ့အတိုင်းအတာပမာဏဘလောက်ရှိမဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်ထောင်စုဝန်ကြီးကပြောပါတယ်ခင်ဗျာ
စမောဝါနိုင်ငံမှာဝတ်သက်ယောဂကြောင့်ကလေးငယ်22ဦးသေဆုံးခဲ့ပါတယ်။သေဆုံးသူတွေက21ယောက်ဟာအသက်5နှစ်အောက်ဖြစ်တယ်လို့ Reuters သတင်းကပြောပါတယ်။တောင်ပစိဖိတ်သမုဒ္ဒရာကျွန်းနိုင်ငံတစ်ခုဖြစ်တဲ့စမောဝါမှာဝတ်သက်ယောဂဖြစ်ပွားသူ2000နီးပါးရှိတဲ့အတွက်အရေးပေါ်အခြေအနေကြေညာထားပြီးတော့အစိုးရအနေနဲ့အားလုံးကိုဝတ်သက်ကာကွယ်ဆေးမထိုးမနှီးရအစီအစဉ်ချမှတ်ဆောင်ရွက်ပေးနေပါတယ်ရှင်
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပေးသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာလေးဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အထက် EU ဥရောပသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ကအဓိကသက်သေတူဖြစ်ပါတယ်။သမ္မတထရမ့်ကျန်းသစ္စာကြိမ်ဆုံရေးကော်မတီကို Sondland ကဒေါ်လာ100,000လှူခဲ့ပြီးတဲ့နောက်သံအမတ်ယာရုခန့်အပ်ခဲ့ရတာခံခဲ့ရတာဖြစ်ပါတယ်နိုင်ငံရေးရန်ပုံငွေထည့်ဝင်လှူဒန်းတဲ့လူချမ်းသာတွေကိုတန်မတ်ကြီးယာရုခတ်အတာမျိုးဒီမိုကရက်တွေမှာရော Republican တွေမှာပါလှုပ်လှိရှိကြပေမဲ့ဒီအလေးအကျင့်ကိုကန့်သက်ထိန်းချုပ်ဖို့လိုပြီးလို့လွတ်တော်အမတ်တချို့နဲ့သမ္မတကိုယ်စားလှယ်လောင်းတချို့ကပြောကြပါတယ် VOA တန်တမန်ရေးဆိုင်ရာသတင်းတောက်ဆန်ဒီစိန်နိုင်ငံခြားရေးဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ပြောပြမှာပါရှင
်ဥရောပသမ္မတဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ခန့်အပ်ခဲ့တဲ့ဟိုတယ်လုပ်ငန်းရှင်တကြွယ် Gordon Sondland ကိုလွှတ်တော်ကြားနာမှုအပေါ်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေအာရုံစိုက်ခဲ့ကြပါတယ်။လူတိုင်းလိုချင်နေတဲ့ဒီဟာရူးကိုသမ္မတထရန့်က Sondland ကိုမှဘာကြောင့်ပေးခဲ့ရသလဲဆိုတဲ့အပေါ်လွှတ်တော်အမတ်တချို့ကအလေးထားမေးမြန်းကြပါတယ်။ Democrat လွှတ်တော်အမတ် Eric Swalwell ကအခုလိုပြောပါတယ်။
You donated $1 million to his
သမရရဲ့ကျန်းသစ္စာကြိမ်ဆိုရေးကော်မတီကိုဒေါ်လာ100,000လှူခဲ့တယ်ဟုတ်ပါသလား
EU ဆိုင်ရာအမေရိကန်သံမတ်ကြီး Gordon Sondland ကအခုလိုတုံ့ပြန်ပါတယ
် I bought a
ကျန်းသစ္စာကြိမ်ဆိုပွဲအတွက် VIV လက်မှတ်တစ်စောင်ဝယ်ခဲ့တာပ
ါ Democrat လွှတ်တော်မှာ Eric Swalwell ကအခုလိုပြန်မေးပါတယ်
That's a lot of money isn't it
ဒီပတ်စံတွေကတိတ်များတယ်မဟုတ်လား
EU ဆိုင်ရာအမေရိကန်သံမတ်ကြီးကလည်းအခုလိုတုံ့ပြန်ပါတယ
် It's a lot of money
ဒီပတ်စံတွေကတိတ်များပါတယ
်နိုင်ငံရေးရှင်ပုံငွေထည့်ဝင်လှူဒန်းသူတွေကိုတန်မတ်ကြီးတွေအဖြစ်ခန့်အပ်တဲ့အလေးအထားအဆုံးသတ်သွားရေးကူညီကြပါလို့ဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဲလစ်ဘက်ဝါရန်က MSNBC နဲ့ Washington Post တို့ပူးတွဲကမ္ကဋ္ဌပြုလုပ်တဲ့စကားစစ်ထိုးပွဲမှာသူမရဲ့ပြိုင်ဘက်တွေကိုတိုက်တွန်းသွားပါတယ
် How did Ambassador Sondland get there?
တန်မတ်ကြီး Sondland အဲ့ဒီယာရုကိုဘယ်လိုရခဲ့ပါသလဲဒေါ်လာ100,000ထည့်ဝင်ဖို့ချက်လက်မှတ်မှာလက်မှတ်ထိုးခဲ့တာကလွဲလို့ဘာအရေးချင်းမှရှိတဲ့သူမဟုတ်ပါဘူးဒီကိစ္စဟာဆိုရင်အမေရိကန်အစိုးရမှဘာတွေဖြစ်နေတယ်ဆိုတာကိုပြသနေတာပါအာဂရီလိုက်စားမှုအမေရိကန်အစိုးရရဲ့ပါဝင်နိုင်ရေးပတ်စံပေးဝယ်ယူနိုင်တာကိုပြသနေတာပ
ါဒီလုံရက်တွေကိုကန့်သက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှကျွမ်းကျင်ဝန်ထမ်းနေပိုပြီးအားကောင်းစေမယ့်ဥပဒေတရက်ကိုလွှတ်တော်အမတ်အမီဘီရာကအဆိုပြုပါတယ
် Historically 30% of ambassadorships are political appointees
ဆင်လာရကတော့တမကြီးရဲ့30ရာခိုင်နှုန်းကိုနိုင်ငံရေးရခန့်အပ်ပြီး80ရာခိုင်နှုန်းကဝါရင်အစိုးရဝန်ထမ်းတွေဖြစ်ပါတယ်ဒီဟာကိုကန့်သက်ချက်ဖြင့်သတ်မှတ်ထားတာပါခုချိန်မှာတော့တမတော်တွေအပေါ်မှာအများကြီးမကန့်သက်လို့ပါဘူးဒီအရေးအတွက်သတ်မှတ်ချက်တဲ့ကြော်လွန်ခန့်အပ်ဖို့လိုအပ်တဲ့အကြောင်းပြချက်တွေရှိလာရင်သူတို့အနေနဲ့နိုင်ငံရေးရကော်မတီဒါမှမဟုတ်လေအထက်လူတော်နိုင်ငံရေးရကော်မတီထံကိုလာနိုင်ပါတယ်ဒါပေမဲ့ကျွမ်းကျင်ဝန်ထမ်းတွေကိုအလေးထားဖို့တော့အရေးကြီးတယ်လို့ထင်ပါတယ်
။တမရကိုတရားစွဲဆိုရေးစုံစမ်းမှုလွှတ်တော်ကြားနာပွဲမှာထွက်ဆိုကြတဲ့တခြားဝါရင်တန်တမန်တချို့နဲ့တန်မတ်ကြီးဆောင်းလန်းကိုနှိုင်းရှင်ပြီးလဲလွှတ်တော်မှဗီရာကအခုလိုပြောပါတယ
်။ What specific diplomatic skills does he bring to the table?
သူအနေနဲ့ဘယ်လိုထူးခြားတဲ့တန်တမန်စွမ်းရည်မျိုးကြားနာပွဲကိုယူလာပါသလဲ။ဒီနေ့မှာဖော်ပြနေကြတဲ့တခြားသူတွေနဲ့ရှင်းကြည့်ပါ။တန်မတ်ကြီးဘူးတေလာသမ္မတကြီး George Kent နဲ့သမ္မတကြီး Marie Yovanovitch သူတို့ဟာကျွမ်းကျင်ဝန်ထမ်းတွေပါသူတို့ကအဆင့်ဆင့်တက်လာကြပြီးနိုင်ငံအတွက်အမှုထမ်းနေကြသူတွေပါ
ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းမာရီယာရိုဘန်နိုဗစ်ချ်ကတော့ပြည်ပမှာတာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တန်တမန်တွေကိုပံ့ပိုးပေးကြဖို့အလေးအနက်ပန်ကြားသွားပါတယ
် Ambassadors are the symbol of the United States abroad. They are the personal representative of the president.
ဒီပကသံအမတ်ကြီးတွေဟာအမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်တွေပါသမရရဲ့ကိုယ်စားလှယ်တွေဖြစ်ပြီးအမေရိကန်မူဝါဒတွေကိုအပိမြင့်တင်ရေးမှာလုတ်ပိုင်ခွင့်အပြည့်အဝနဲ့အမြဲပြောဆိုဆောင်ရွက်ရမှာဖြစ်ပါတယ်။ကျမတို့ကိုယ်စားလှယ်အကြီးအကဲမှာဘာလုတ်ပိုင်ခွင့်မှမရှိဘူးဆိုရင်အမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အမျိုးသားလုံခြုံရေးဆိုင်ရာအကျိုးစီးပွားကိုကာကွယ်ရေးထိထိရောက်ရောက်ဆောင်ရွက်နိုင်စွမ်းကိုကန့်သတ်လိုက်တာဖြစ်ပါတယ်
။တန်တမာလုတ်သက်33နှစ်ရှိပြီဖြစ်တဲ့ယူဗန်နိုဗစ်ကိုယူကရိန်းဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်ကနေပြီးခဲ့တဲ့မေလကပြန်လည်ခေါ်ယူထတာဖြစ်ပါတယ်သူမအနေနဲ့အမှားယွင်းလုပ်ထားတာမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးဌာနကယူဆပေမဲ့လည်းသမရရဲ့ပန်ကြားချက်အရသံမတ်ကြီးအဖြစ်ကနေသူမကိုပြန်လည်ခေါ်ယူထတာဖြစ်ပါတယ်ရှင်
မတင်ခီထိုက်ပြောပြသွားတာပါရှင်အခုတခါတော့ချီလီနိုင်ငံဘက်ကိုအလှည့်ပေးချင်ပါတယ်ချီလီနိုင်ငံကလမ်းတွေပေါ်မှာတင့်ကားတွေရောက်နေတာဗိုလီဗီးယားသမ္မတအီဗိုမိုရာလက်စ်နှုတ်ထွက်သွားတာအီကွေဒေါနိုင်ငံမှာထိတ်တန့်ရင်ဆိုင်မှုတွေဖြစ်နေတာစတဲ့လက်တင်အမေရိကန်နိုင်ငံတချို့ကနိုင်ငံရေးမချိန်သက်မှုတွေပြီးခဲ့တဲ့သတင်းပတ်တွင်မှဖြစ်ပွားခဲ့ပါတယ်။ဒါတွေအားလုံးဘာလို့တစ်ချိန်တည်းမှာဖြစ်နေရသလဲဆိုတာကို VOA သတင်းတောက်ခရစ်စတီနာကိုင်စီရိုစမစ်သတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြမှာပါရှင်
။ညက်ရီယိုဘုံမီးခိုးငွေတွေ၊အော်သံတွေ၊ဒိုင်းတွေ၊ကြောက်ခဲတွေနဲ့ညနေဖုံးဝက်ဆန္ဒပြသူပုံရိပ်တွေဟာတောင်အမေရိကတိုက်နိုင်ငံတွေကလူထောင်ပေါင်းများစွာရဲ့ဆန္ဒပြပွဲတွေကနေထွက်ပေါ်လာနေတာပါ။လက်ရှိမှာတော့လူဒါဇင်ပေါင်းများစွာအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တေချေခဲ့ရပြီးပါပြီ။အီကွေဒေါနိုင်ငံမှာအစိုးရကဓာတ်ဆီဆေးကိုရှော့မပေးတော့ဘူးလို့ကြေညာခဲ့ပြီးချိန်မှာအစအဦးဆုံးအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။အဲဒီနောက်ရဲအနေငယ်အကြမှာတော့ချီလီနိုင်ငံမှာဒေါသထွက်နေတဲ့ဆန္ဒပြចောင်းသားတွေနဲ့ရဲတွေအကြတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။သမရဆဘက်ရှန်ပနဲရာကယထာစီကကိုပီဆို30ညှင့်လိုက်တဲ့အတွက်စီရဲချမ်းသာဝင်ငွေကွာဟမှုအပေါ်အကြောင်းပြုပြီးဆန္ဒပြပွဲတွေဖြစ်သွားခဲ့တာပါ။အိနီချင်းဗိုလီးဗီးယားနိုင်ငံမှာတော့ရွေးကောက်ပွဲမဲမတမာမှုတွေသမ္မတအီဗိုမိုရဲလက်စ်ကလုပ်ခဲ့တယ်ဆိုပြီးဆွဆွဲပြီးနိုင်ငံသားတွေကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။သမ္မတတပ်တန်း73နှစ်ကြာထမ်းဆောင်ခဲ့ပြီးမှတော့မိုရဲလက်စ်နှုတ်ထွက်သွားပြီးသူဟာဖိအားပေးခံရတယ်လို့ယူဆရပါတယ်။သူယာရုကနှုတ်ထွက်ပြီးတိုင်းပြည်ကထွက်ပြေးသွားခဲ့ပေမဲ့လည်းသူ့ကိုထောက်ခံသူတွေကပြန်လာဖို့ဆန္ဒတွေပြနေကြတဲ့အတွက်အကြမ်းဖက်မှုတွေအဓိကယုံနေဖြစ်ပွားခဲ့ပါတယ်။တောင်အမေရိကတိုက်နိုင်ငံတစ်ခုချင်းစီကထူးခြားပြီးတီးတန့်ဖြစ်ပေမဲ့လည်းဒီဆန္ဒပြမှုတွေအလုံးဟာနှစ်ကာလတာရှည်ပြီးဖြစ်တဲ့ဝင်ငွေမညီမျှမှုတွေစင်းရဲမွဲတေမှုတွေနဲ့အကျင့်ပြတ်ခြားစားမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာမှမြေဖြားခံတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဘောဂဗေဒပညာရှင်အိုက်ဇက်ကိုဟန်က
We have a situation that is a slowdown in economic conditions because of the falling commodity prices derived from the slowdown.
ကျွန်တော်စီးပွားရေးအခြေအနေနှိမ့်ခွေးသွားတာမျိုးရှိပါတယ်။ဘာလို့လဲဆိုတော့တရုတ်ပြည်ကစီးပွားရေးနှိမ့်ခွေးသွားပြီးကုန်ပစ္စည်းစင်းလုံးတွေကျဆင်းကုန်လို့ဒါတွေကိုဖြစ်စေတဲ့အကြောင်းရင်းကနေလည်းရှိနေပါတယ်
။ကြံတဲနေတဲ့အချိန်မှာပြဿနာအသေးလေးတွေကလည်းအကြီးကြီးဖြစ်လာနိုင်တယ်လို့ကိုဟန်ကပြောပါတယ်။ခြေလိမ်မှာဆိုရင်ဆန္ဒပြမှုတွေကိုဖြစ်စေတဲ့မီးတောက်ကလေးကယထာကနည်းနည်းလေးညှင့်လိုက်တာပါပြီးဆို30လောက်ကလေးဈေးတက်သွားတာမဟုတ်ဘဲနှစ်30ကြာခံစားခဲ့ရတဲ့မညီမျှမှုတွေတိုးတက်ဖို့အခွင့်အရေးမရှိတဲ့ပုပ်ပလီကပိုင်ပြူရေးစီးပွားရေးအခြေအနေတွေကြောင့်လမ်းပေါ်ထွက်လာကြတာပ
ါ Chile has a very good situation and one of the reasons why
Chile နိုင်ငံကအခြေအနေအရင်ကောင်းနေခဲ့တာပါစီးပွားရေးကောင်းနေတဲ့အချိန်တုန်းကအရင်ရှင်စီးပွားရေးစနစ်ကိုလူတွေကြိုက်ပါတယ်အခုတော့သူတို့အဓိကနိုင်ငံခြားပုံကွန်ဖြစ်တဲ့ဂျင်းနေစီကြာသွားပါတယ်လူတွေကဒါအောင်မေ့သွားတာပါချီလီနိုင်ငံရဲ့ကိစ္စမှာဆိုကွန်ပျူစီတင်ပို့မှုပေါ်မှာမိခိုနေရတာပ
ါလက်တင်အမေရိကဒေသမှာအကျင့်ပြတ်ခြားစားမှုတွေကလည်းအထွေထွေမကျေနှပ်မှုကြီးအဖြစ်အဓိကပါဝင်နေတာပါချီလီနိုင်ငံသား54ရာခိုင်နှုန်းကပြီးခဲ့တဲ့12လအတွင်းအကျင့်ပြတ်ခြားစားမှုတွေတိုးလာတယ်လို့ထင်ကြောင်းဝင်လင်းမြင်သာမှုရှိရေးနိုင်ငံတကာအဖွဲ့ကြီးကထုတ်ပြန်ထားပါတယ်ဒါကြောင့်လက်တင်အမေရိကနိုင်ငံသားတွေအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုတိုက်ဖြတ်ဖို့သူတို့အစိုးရတွေကိုတောင်းဆိုကြမှာဖြစ်ကြောင်းကျွမ်းကျင်သူတွေကခံမှန်းပါတယ်အတ္တလန္တိတ်ကောင်စီကမာရီယာဖာနန်ဒက်စ်ပရက်စ်က
And so citizens are feeling empowered. They want
နိုင်ငံသားတွေကလုံနိုင်တယ်လို့ခံစားနေရပါတယ်။သူတို့ဟာနိုင်ငံရေးသမားတွေလုံသမျှကိုအစိုးရတွေအနေနဲ့အရေးယူတုံ့ပြန်စေခြင်းပြီးအုပ်ချုပ်သူလူတန်းစားကအရေးယူခရတာကလွတ်ကင်းနေတာကိုလည်းစိတ်ကုန်နေကြပါပြီ
။လက်တင်အမေရိကအရေးကျွမ်းကျင်သူတွေကတော့အကျဉ်ပြတ်ခြားစားမှုတွေစင်းရဲမွဲတေမှုနဲ့စင်းရဲချမ်းသာကွာဟတာတွေဟာပျောက်ကွယ်သွားမှာမဟုတ်ပဲကြမ်းတမ်းတဲ့ဆန္ဒပြမှုတွေဟာနှစ်သိကူးချိန်အထိဆက်လက်ဖြစ်ပွားနေမယ်လို့ခန့်မှန်းပါတယ်ခင်ဗျာ
ကိုငိမ့်ချံပြောပြသွားတာပါရှင်အခုတခါတော့ကမ္ဘာစံချိန်တင်လေထဲဝဲပြန်ခဲ့တဲ့တမနီလူသားဘက်ကိုကြည့်ကြရအောင်ပါရုပ်ရှင်ထဲကမဟုတ်ဘဲတကယ့် Iron Man တမနီလူသားတူကတော့ Jet Engine ဝတ်စုံကိုဝတ်ပြီးလေထဲမှာဝဲပြန်ပြခဲ့တဲ့ဘရစ်တစ်ရှားလူမျိုး Richard Browning ဖြစ်ပါတယ်ဒီတစ်ခါဗြိတိန်နိုင်ငံကကမ်းခြေတစ်ခုအနားသူကမြန်နှုံးမြင့်လေထဲဝဲပြန်ပြခဲ့တာမှာ Genix ကမ္ဘာစံချိန်တင်သွားခဲ့ပါတယ် AP နဲ့ Writer သတင်းတွေပေါ်မှာအခြေခံပြီးတော့ကိုရဲမင်းထွန်းကပြောပြပါမယ်ရှင
် Thank you 1 2 3
Yeah
Thank you
ဗြိတိန်နိုင်ငံတောင်ပိုင်းဘရိုက်တန်ကမ်းခြေနားကပင်လယ်ကမ်းတစ်လျှောက်မှာ Richard Browning တယောက် Jet Engine ဝတ်စုံဝတ်စင်လို့Marvel American လူစွမ်းကောင်းတမတိလူသား Iron Man တယောက်လိုဝေရင်တဲ့ပြန်ဝဲပြသခဲ့ပါတယ် Guinness ကဘာစံချိန်မှတ်တမ်းလေးဖြစ်တဲ့ Normal Celebrity မှာအခုလိုပြန်တမ်းပြခဲ့တာမှာဒီတစ်ခေါက်တော့တနာယီမိုင်86.35မိုင်အထိရောက်ပြန်တမ်းနိုင်ခဲ့ပါတယ်
So in any number of the 90 or so events in 30 countries we've done in the last 2 years at some of them I've set speeds well over 50 miles an hour in testing
ဘယ်နှစ်နှစ်ကနိုင်ငံပေါင်း30ကျော်မှာကျွန်တော်ဒီလိုပြန်တမ်းခဲ့တာတချို့အချိန်တွေမှာတနာယီမိုင်90ဒေါ်တော်လေးကျော်တဲ့အထိပြန်နိုင်ခဲ့ပါတယ်အစမ်းပြန်ချိန်မှာတော့85မိုင်အထိပြန်နိုင်ခဲ့တာပါဒါကိုကျွန်တော်ကဒီနေရာမှာသက်သေပြဖို့တော်တော်လေးမျှော်လင့်ထားခဲ့တာအခုတော့85မိုင်အထိပြန်နိုင်တော့ကျွန်တော်အယံပျော်ပါတယ်
Browning ဟာ British နိုင်ငံသားစွန့်ဦးတီထွင်လုပ်ငန်းရှင်တဦးလည်းဖြစ်ပါတယ် Salisbury အခြေစိုက် Gravity Industries ကိုတည်ထောင်ခဲ့သူပါသူဝတ်ထားတဲ့ဝက်ဆိုက်ရဲ့နောက်ကျောနဲ့အင်ဂျင်လက်မောင်းမှာအသေးစား Jet Engine ငါးလုံးတပ်ဆင်ထားပါတယ်သူကနောက်တစ်ခါတိတက်ပုံမြန်မြန်ပြန်ပြနိုင်ဖို့ကြိုးစားကျင်နေတာပါ
I know that we can set a much higher speed. We are only scraping the surface. I've only got one very small wing. We've experimented with upper body wings.
ကျွန်တော်တို့အများကြီးပုံမြန်တဲ့အရှိန်နဲ့ပြန်နိုင်မယ်ဆိုတာသိတယ်။အခုကျွန်တော်မှာတောင်ပံအသေးတစ်ဖက်ပဲရှိတာလေ။ခန္ဓာကိုယ်အပေါ်မှာတောင်ပံတွေတက်ပြီးတော့လေကျွန်တော်တို့စမ်းပြန်ကြည့်ပြီးပြီ။ကျွန်တော်တို့မှာရှိတဲ့မြင်းကောင်ကြီးတစ်ထောင်အားလောက်နဲ့ပြန်မယ်ဆိုရင်ပုံမြန်သွားလိမ့်မယ်။ဒါကြောင့်နောက်တစ်ချိန်မှာတော့ပုံမြန်အောင်ပြန်နိုင်ပါလိမ့်မယ်
။ Guinness ကမ္ဘာစံချိန်မှတ်တမ်းကအယ်ဒီတာချုပ်ကတော့ Craig Glande ဖြစ်ပြီးGuinness ကမ္ဘာစံချိန်မှတ်တမ်းနေ့မှာ Browning စံချိန်တင်နိုင်ခဲ့တာကိုဝမ်းသာမဆုံးဖြစ်လို့နေပါတယ
်။ So we've just seen Richard Browning make two very successful and both valid attempts at their fastest speed in a jet suit. He had to beat his own record of 32 miles.
Jet engine would be အများဆုံးအချိန်နဲ့ Richard Browning ဟာနှစ်ချိန်တိုင်တိုင်ပြန်ပြခဲ့တာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။သူတင်ထားတဲ့စံချိန်ဖြစ်တဲ့တနာရီ32မိုင်နှုန်းကိုသူပြန်ပြီးချိုးခဲ့တာပါ။ဒုတိယအချိန်မှာတော့အစင်ကတနာယီ 58.36 မိုင်အထိရောက်သွားခဲ့ပါတယ်။ Guinness မှာတင်ထားတဲ့စံချိန်နဲ့ဆင်းဆင်းကြီးပဲကျော်သွားခဲ့ပါတယ်။ Guinness ကမ္ဘာစံချိန်တင်မှတ်တမ်းနေ့ကိုအခုလိုဆင်နွှဲလိုက်နိုင်တာအရန်ကောင်းပါတယ်
။တကယ်တော့ Browning အခုလိုဝေဟင်မှာလူစွမ်းကောင်းတမလီလူသားတယောက်လိုပြန်တမ်းနိုင်ရေးမှာအသုံးပြုတဲ့စက်ကရီယာတွေချုံရင်းချက်ရှိနိုင်တာကိုလည်းလှစ်လှစ်ထားလို့မရပါဘူး။
You can never, you know, discount the possibility of having a technical problem. So I'm really very pleased that we've delivered what we've done. And that is
ni pinya san ya khe khe ne tetana ri phit la nai ne so de a che ko jano ru short twet tha lu ma ya paw. Da chaung aku lu jano ru ma shi tha de secretary ri ne a aw mien mien phit myaw aw pyan tan nai ga da. Taik ko wan da sia kaung ma de.
Browning ye aso ya gaba na ma shi de klei ri ha November 14 ye ni ma cha yauk de Guinness gaba san chin mat tan ni ma a pyin ko thwet pi a yin ga lu ri ta kha ma ma lou phu de de. တီထွင်ဖန်တီးမှုတွေကိုတခြားလူတွေသိအောင်လုပ်ပြလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်အခုလို Guinness ကမ္ဘာစံချိန်တင်မှတ်တမ်းနေ့မှာသူဒီလိုစံချိန်တင်ပြန်တမ်းပြသနိုင်ခဲ့လို့တိတ်ကိုပျော်ရွှင်အားရမိကြောင်းလည်းပြောကြားသွားကြောင်းပါခင်ဗျာ
။ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုရွှေတရီကနယ်မြေဘက်ကနေပြီးထိုင်းနိုင်ငံထဲကိုဝင်လာနေတဲ့မူရစ်စိတ်ကြွဆေးတွေကိုဖမ်းဆီးရမိတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ထိုင်းမြန်မာနဲ့လာအိုသုံးနိုင်ငံနယ်ချင်းထိစပ်နေတဲ့ရွှေတရီကန်ဒေတာကနေဝင်လာတဲ့ထိုင်းဘတ်ငွေတန်400ကာလတန်ဖိုးရှိတဲ့စိတ်ကြွဆေးပြား2တန်းကျော်ကိုထိုင်းနိုင်ငံတောင်ပိုင်း နာရာတီဝခရိုင်မှာဒီအပိုင်းအတွင်းဖမ်းဆီးရမိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ကုန်တင်ကားအပြည့်တင်လာတဲ့အဝတ်အစားဟောင်းဗေဒုတ်တွေထဲမှာဖွက်ပြီးတော့တည်လာခဲ့တာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝမြို့စူရိယပရာဒစ်လမ်းရဲ့ဗေဒုတ်ကိုယ်တော်တလုံးအတွင်းကိုသတင်းအရနယ်မြေရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ကြတာပါ။မကြသေးရင်ကမှကုန်တင်ကားနဲ့တည်လာပြီးကိုယ်တော်အတွင်းပို့လာတဲ့အဝိစာအဟောင်းတဲ့ဗီဒုတ်ပေါင်း43ထုတ်အတွင်းမှာဖွက်တယ်လာတဲ့ WY စိတ်ကြွဈေးပြား2တန်းကျော်ကိုထိုင်းရနာပိုင်းတွေကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဈေးပြားတွေဟာထိုင်းမြောက်ပိုင်းကမူရခိုင်ကအဓိကပို့နေတဲ့လမ်းကြောင်းဖြစ်ပြီးဗီဒုတ်ကုန်တွေနဲ့အတူဖွက်ယူတည်ဆောင်နေကြတာဖြစ်တယ်ဆိုပြီးနာရာတီဝခရိုင်ရဲတပ်ဖွဲ့မှကြည်ရဝတ်ဖယုံထံကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်โดยข้อเท็จจริงณปัจจุบันเนี่ยเรามีข้อมูลอยู่บางส่วนแล้วนะครับกําลังขยายอยู
่ชวยตริกันเดต้าเบกก็มุยไกงก็อคุโลลงนี่ล่ะจาบาบีเราတို့ตะดิ้นยาท้าบาได้อคุจามาอวิทุฏติเเละมาแท่ลาราโกพอทุบพั้นมีดาဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါอคุโลမျိုးอวิอเถဟောင်းเบลุฏติเเละมาဖွက်တယ်လာတဲ့มุยไกงဟာท้ายမြန်မာลาโอ3နိုင်ငံထိစက်နေတဲ့ชวยตริกันเดต้าก็မွေးရမောင်ကိုသမားတွေဖြစ်တယ်လို့လဲနာရာတီဝခရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မွေးရခိုင်ကတရားခံတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်ကိုတော့ထိုင်းအစိုးရကမွေးရစေဝါတိုက်ဖြတ်ရေးအဓိကနယ်မြေဖြစ်သတ်မှတ်ပြီးမွေးရစေဝါတွေကိုတိုက်ဖြတ်နေပေမဲ့ချင်းရိုင်ခရိုင်ကနေဤမျိုးမျိုးနဲ့ထိုင်းတောင်ပိုင်းထိုင်းအလယ်ပိုင်းဒီဒေသတွေကိုဝင်ရောက်လာနေတာကြောင့်နေ့စဉ်မွေးရစေဝါနှိမ့်နှင်းရေးစစ်ဆင်ရေးတွေလုပ်ပြီးဖမ်းဆီးနေကြပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်။နောက်နှစ်နိုင်ကြမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ရမှာပါ။လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ရှင်။ခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင်။
ဟောင်ကောင်မှာတော့ဒီသံတော်ရွေးကောက်ပွဲတွေကိုဒီကနေ့မှကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေလည်းစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ဟောင်ကောင်ဒေသခံတွေဟာမဲပေးဖို့အတွက်မဲယုံတွေအပြင်ဘက်မှာလူရန်ရှိကြီးတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူလည်းများတာကြောင့်အတော်များများဟာမဲပေးဖို့အတွက်တနအီလောက်အထိကိုစောင့်ကြရပါတယ်။ဒီခရိုင်ရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့သူတွေအနေနဲ့ဥရီပြုနိုင်တဲ့အခွင့်အာဏာတော့ရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာအစိုးရကိုစန့်ကျင်ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်မဲပေးရတာလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စီရင်ပေးပြီးတော့မှတ်ပုံတင်ထားတဲ့သူဟာ4.3%နဲ့အများဆုံးစံချိန်တင်ထားပြီးတော့မဲပေးတဲ့သူအရေအတွက်ဟာလည်းစံချိန်တင်ဖို့ရှိနေပါတယ်။ဟောင်ကောင်အစိုးရရဲ့တရားဝင်စီရင်ရတော့မဲပေးတဲ့သူတွေအရေအတွက်များလွန်းလာကြောင်းဒီနေ့နေ့လယ်ပိုင်းမှာကလေးကမဲပေးတဲ့သူအရေအတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲထက်ကိုပိုပြီးတော့များသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။ကမ္ဘာကောင်းဆောင်တွေအနေနဲ့အမှုမြူလက်နက်တွေနဲ့စေခေကာလအယူအဆတွေကိုဆွလွန်ကြဖို့ပုံရဟမင်းကြီး Francis ကဒီနေ့တောင်းဆိုလိုက်ပါတယ်။ပုံရဟမင်းကြီး Francis ဟာဂျပန်နိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ဒုတိယကမ္ဘာစစ်တွင်းကအမှုမြူဘုံကျဲတာကိုခံလိုက်ရတဲ့နာဂါဆာကီနဲ့ဟီရိုရှိမာမြို့တွေကိုတွားရောက်ခဲ့ပြီးတော့အဲ့လိုပြောကြခဲ့တာပါ။ဒါအပြင်နျူကလ িয়ার လက်နက်တွေအစုလိုက်အပြုံလိုက်စုထားခြင်းအပြင်လုံခြုံရေးကိုရော့ကျစေပြီးတော့ငွေကြေးတွေဖြုန်းတီးပြလိုက်တာဖြစ်သလိုလူသားစုပေါ်မှာလည်းချိန်ကြောက်တာဖြစ်တယ်ဆိုပြီးတော့ပုံရဟန်းမင်းကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားတာပါရှင်အခုညနေစီစဉ်ထုတ်လုပ်ရေးမှုကမတ်မြသစဉ်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစသ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့ TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင် VOA သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.